မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာတိုးတက်မှုတွေရှိနေပေမဲ့ဘာသာရေးဆိုင်ရာမှာတော့တင်းမာမှုတွေရှိနေဆဲဖြစ်ပြီးတော့လူနည်းစုတွေကိုးကွယ်တဲ့ဘာသာတွေအနေနဲ့အခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့အမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးသံမတ်ကြီးဒေးဗစ်စပါစတိန်းကမြန်မာနိုင်ငံရဲ့ခီးစဉ်မှာတုံ့သက်လိုက်ပါတယ်။ဘာသာပေါင်းစုံကတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံပြီးတော့အခြေအနေကိုလေ့လာနေတဲ့အထူးသံမတ်ကြီးရဲ့ခီးစဉ်အကြောင်းကိုတော့လိုက်ပါသတင်းယူထားတဲ့ VOA သတင်းတော့မတ်တင်ကီလင်းပြောပြပေးပါရှင်။
ဟုတ်ကဲ့ပါရှင်ပြည်ပြင်းပြောင်းလဲနေတဲ့ကာလအတွင်းမြန်မာနိုင်ငံမှာမှန်ကန်တဲ့တိုးတက်မှုတွေရှိနေပေမဲ့လူနည်းစုကိုးကွယ်တဲ့ဘာသာတွေမှာလွတ်လပ်မှုမရှိဘဲဘာသာဝင်တွေအနေနဲ့အခက်အခဲတွေကြုံတွေ့နေရတယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးသံအမတ်ကြီးဒေးဗစ်ဆက်ပတ်စတီက VOA ကိုအခုလိုပြောဆိုလိုက်ပါတယ
် The country has made some real progress towards democracy but
မြန်မာနိုင်ငံရဲ့ဒီမိုကရေစီကူးပြောင်းတဲ့ခီးမှာတိုးတက်မှုတွေရှိနေပေမဲ့ဘာသာရေးလွတ်လပ်မှုအပိုင်းမှာတော့ဘာသာရေးတင်းမာမှုတွေလူနည်းစုကိုးကွယ်တဲ့ဘာသာတွေအနေနဲ့တူညီတဲ့အခွင့်အရေးမရတာတွေစတဲ့အခြေအနေတွေပေါ်မှာစိုးရိမ်စရာတွေရှိပါတယ်။နိုင်ငံတွင်းမှာဖျားချောင်းဆောက်ခွင့်မပြုတဲ့တားမြစ်ချက်မျိုးတွေရှိနေတယ်လို့လူမှုရေးတင်းမာမှုတွေလည်းရှိနေပါတယ်။ဒါ့အပြင်လူနည်းစုဘာသာဝင်တွေနေထိုင်ရာနေရာတွေကိုလည်းဝင်ရောက်တိုက်ခတ်တာမျိုးတွေလည်းရှိနေပါတယ်။
အထူးသံအမတ်ကြီးဟာရန်ကုန်မြို့ကိုမေလ၁ရက်နေ့ကတည်းကရောက်ရှိနေပြီးဘာသာပေါင်းစုံကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။သူ့အနေနဲ့ဘာသာပေါင်းစုံကဘာသာဝင်တွေညီညွတ်ကြဖို့အားပေးသွားမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒီခီးစဉ်မှာအစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးဘာသာရေးလွတ်လပ်ခွင့်အတွက်လိုအပ်ချက်တွေကိုထောက်ပြပြောဆိုသွားမယ်လို့လည်းသူကဆိုပါတယ်။
In our visit, we met with people from almost every major religious group in the country, some of whom knew each other and have worked together.
ဒီခေတ်စဉ်မှာကျွန်တော်တို့အဓိကကြတဲ့ဘာသာကြီးတွေရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးပါပြီ။အချင်းချင်းသိပြီးသားတွေပါတယ်လို့မသိတဲ့လူတွေလည်းပါပါတယ်။ဒီခေတ်စဉ်မှာတော့ကျွန်တော်ကသူတို့တွေအားလုံးကိုစုစုစည်းစည်းနဲ့ပထမဆုံးချိန်တွေ့ဆုံခွင့်ပေးလိုက်ပါတယ်။ဆိုရဖွဲ့နဲ့တွေ့ပြီးတော့လူနည်းစုဘာသာဝင်တွေလွတ်လွတ်လပ်လပ်ကိုးကွယ်နိုင်အောင်ခွဲခြားဆက်ဆံမှုတွေညှော့နှဲသွားအောင်လူနည်းစုဘာသာဝင်ဝန်ထမ်းတွေကိုလည်းအစိုးရဌာနတွေစစ်တပ်တွေထဲမှာယာရုတွေတိုးပေးဖို့ဘာသာရေးဆောက်အုံတွေဆောက်ခွင့်မပေးတဲ့တာမြင့်ချက်တွေကိုရှော့ပေါ့စေဖို့စတာတွေကိုနှိုးဆော်သွားမှာပါတဆင့်ပြီးတဆင့်ဆောင်ရွက်မှသာနောက်ပိုင်းမှာစစ်မှန်တဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာပြီးတော့ဘာသာရေးလွတ်လပ်ခွင့်တွေတိုးတက်လာမှာပါ
ပြဋ္ဌာန်းဖွင့်ရှိနေတဲ့မျိုးဆောင်ဥပဒေမူကြမ်း၄ရပ်ဖြစ်တဲ့ဘာသာကူးပြောင်းခြင်းဘာသာကြားခြင်းလက်ထပ်ထိမ်းများခြင်းတလင်တမယားစနစ်နဲ့လူဦးရေတိုးပွားနှုန်းတွေဟာလူအခွင့်အရေးကိုထိခိုက်နေတယ်လို့လည်းအထူးသံအမတ်ကြီးဒေးဗစ်ဆက်ပတ်စတီကသုံးသပ်ပါတယ်။မျိုးဆောင်ဥပဒေကိုအတည်ပြုလိုက်ခြင်းအပြင်ဒီမိုကရေစီစနစ်အားနည်းလာနိုင်ကြောင်းမြန်မာအစိုးရကိုတတိပေးသွားမယ်လို့လည်းသူကဆိုပါတယ်။
And we've tried to urge the government here to recognize that if people are shut out
လူနည်းစုဘာသာဝင်တွေအားလုံးကိုသူတို့ရဲ့ဘာသာရေးဆိုင်ရာယုံကြည်သက်ဝင်မှုတွေအတိုင်းလက်ခံဆောင်ရွက်ပေးသွားနိုင်ဖို့အစိုးရကိုကျွန်တော်တို့ဘက်ကစူးစမ်းတိုက်တွန်းနေပါတယ်ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့နိုင်ငံမှာလူနည်းစုဘာသာဝင်တွေအနေနဲ့သူတို့ရဲ့ဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်မရတဲ့အခါပြပခါတွေဖြစ်လာပြီးတော့နိုင်ငံတည်ငြိမ်အေးချမ်းမှုမရှိတော့ဘဲနဲ့ဒီမိုကရေစီလည်းတဖြည်းဖြည်းအားနည်းလာပါလိမ့်မယ်။ဒါကြောင့်ကျွန်တော်တို့ကတော့အစိုးရအနေနဲ့ဒီမျိုးဆောင်ဥပဒေကိုအတိမပြုတ်ဖို့ကိုမျှော်လင့်ပါတယ်။အတိပြုတ်လိုက်မယ်ဆိုရင်လည်းအခြေခံလူ့အခွင့်အရေးတွေကိုတင်းတင်းကြပ်ကြပ်ကာကွယ်ထားရပါလိမ့်မယ်။ဒါမှလည်းလူနည်းစုဘာသာဝင်တွေကိုမထိခိုက်မှာပါ။
မြန်မာနိုင်ငံကိုမေလ၁ရက်နေ့ကတည်းကရောက်ရှိနေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတန်အမတ်ကြီးဒေးဗစ်ဆက်ပတ်စတီဟာရန်ကုန်မြို့ထဲကဗလီခရစ်ယာန်ဘုရားရှိခိုးကျောင်းနဲ့ဂျူးဘုရားရှိခိုးကျောင်းတွေကိုတွားရောက်ပြီးဘာသာဝင်တွေရဲ့အခြေအနေတွေကိုလေ့လာခဲ့ပါတယ်။ဒီကနေ့မေလ၄ရက်နေ့မှာတော့နေပြည်တော်မှာနိုင်ငံသားရေးဝန်ကြီးအပါအဝင်အစိုးရအဖွဲ့နဲ့တွားရောက်တွေ့ဆုံခဲ့ပြီးနောက်နေ့တွေမှာတော့မန္တလေးမြို့နဲ့ပဋိပက္ခတွေဖြစ်ပွားခဲ့တဲ့မိထီလာမြို့ကိုလည်းတွားဖို့ရှိပါတယ်ရှင်။